ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရအဖွဲ့ဟာတရားဝင်တာဝန်တွေစတင်ထမ်းဆောင်ဖို့တီထောင်စုလွှတ်တော်မှာမကြာခင်နိုင်ရီအနေငယ်အတွင်းကျန်းတစ္စာချိန်ဆကြတော့မှာပါနှစ်ပေါင်း90ကျော်အတွင်းတီဗီရေတခဏတည်းမဲပေးရွေးချယ်ခဲ့တဲ့အရက်သားအစိုးရပထမဆုံးချိန်အာဏာလွှဲပြောင်းရယူမဲ့တမိုင်းဝင်အခမ်းအနားကိုနိုင်ငံပိုင်ရုပ်တံရေဒီယိုနဲ့လွှတ်တော်ချန်နယ်တို့ကနေဓာတ်ရိုက်ထုတ်လွှင့်ပြသမှာလည်းဖြစ်ပါတယ်ဒီအခမ်းအနားကျင်းပမှနဲ့ပတ်သက်လို့အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်2011ခုနှစ်မှာစတင်တာဝန်ယူခဲ့တဲ့တမရဦးသိန်းစိန်ရဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအစိုးရရဲ့အာဏာကို2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီအစိုးရအဖွဲ့ကဒီကနေ့ကြာသပတေးနေ့မှာတရားဝင်လွှဲပြောင်းရယူမှာဖြစ်ပါတယ်။နှစ်ပေါင်း90ကျော်စစ်အာဏာရှင်တွေကြီးစိုးခဲ့တဲ့တိုင်းပြည်မှာပြည်သူတွေရဲ့မဲဆန္ဒနဲ့တက်လာတဲ့အရက်သားအစိုးရပထမဆုံးချိန်အာဏာလွှဲပြောင်းရယူတဲ့အခမ်းအနားဟာမြန်မာနိုင်ငံအတွက်အရေးပါတဲ့သမိုင်းဝင်အစဉ်လာကောင်းအဖြစ်ဂုဏ်ယူမိကြောင်းNLD နိုင်ကသူရဦးတည်ဦးက VOE ကိုပြောပါတယ်
။ဒီပေါင်းများစွာနှစ်တော်ချင်းပြေသွားပေါ့နော်။စစ်အန်ရေအုပ်ချုပ်ရေးအောင်မှာဒီစနစ်စစ်ဆန်တဲ့ကုနဲ့အုပ်ချုပ်ခံရတဲ့ဒီလူဘဝနေပြီးတော့ယခုဒါကဒီလူရဲ့ဆန္ဒနဲ့အမူရေးချေတင်မြှောက်ခြင်းခံရတဲ့ကျွန်တော်တို့ဒီမိုကရေစီစနစ်အရာပေါ့နော်။ဒီလိုပဲဖြစ်ပေါ်လာတဲ့ဒီစနစ်အရာရေးချေခံရတဲ့စနစ်ကိုကူးကောင်းလာတဲ့အတွက်ကျွန်တော်တို့အများမတွေကတောင်းရင်အရာအနာအရေးကြီးအကောင်းဆုံးသောအပြောင်းလဲတစ်ခုကိုပြောင်းလဲလာတယ်လို့ပဲကျွန်တော်တို့ဝန်ရုံဝန်တာပေါ့နော်ကျွန်တော်တို့ဒါကြီးခံခံရပါတယ်လို့
လွှတ်တော်မှာကျင်းပတဲ့ဂတိတစ္ဆာပြုအခမ်းအနားကိုဧည့်သည်တော်တွေအဖြစ်တက်ရောက်မဲ့သူတွေထဲမှာနိုင်ငံကျော်အမှုပညာရှင်တွေလည်းပါဝင်ပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်မဲ့အစိုးရတစ်လက်ထက်မှာအကောင်းတွေဖြစ်လာလိမ့်မယ်လို့မျှော်လင့်မိကြောင်းအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံကျော်အဆိုတော်မီမီဝင်းဖေကပြောပါတယ်
ဒါကပထမဆုံးအနေနဲ့ရတာအစိုးရဖြစ်တဲ့အတွက်ဟိုမိမိတို့တယ်လီဝစ်နက်ဆိုအိဟာအတွက်စိတ်ဝင်စားပါတယ်။နောက်တစ်ခုကညလင်းချက်အနေနဲ့ကတော့လဲအစိုးရပြီးတော့အကောင့်တွေလာလိမ့်မယ်လို့ပြောလိမ့်ပြီးတော့အနေနဲ့ရှိပါတယ်။
တိုင်းပြည်ရဲ့အနာဂတ်အတွက်အကောင်းဆုံးဖြစ်အောင်ဒေါ်ဆန်းစုကြည်ကိုဝိုင်းရံအားပေးခဲ့တာဖြစ်တယ်လို့ပြောလာသူကတော့အခမ်းအနားကိုတက်ရောက်ခွင့်ရလို့ဂုဏ်ယူဝမ်းသာနေတဲ့နိုင်ငံကျော်အဆိုတော်ကော်နီဖြစ်ပါတယ်။
ကျော်ပေါ့အတိုင်းမသိဘူးပြီးတော့ကော်ရိုဒီမနိုင်ခီးတွေလည်းအများကြီးသွားကြတာလေဒီလူတွေကိုပဲပြန်ပြီးတော့ခေါ်ရဲဆိုတော့မခေါ်တော့အတိုင်းမသိအရန်ဝမ်းတာရဲ့ဒီတိတိဖြစ်တဲ့ဂုံလေးဂုံကြီးရဲ့ပေါ့နော်ဟိုမညော်လဲမှာဘာကော်ရိုကဒီတိုင်းပြည်အတွက်ပဲညော်လဲမှာတိုင်းပြည်ကောင်းရင်ဂုံကောင်းတာပဲမခေါ်တော့အဲ့လိုပဲစရရလဲဒီလိုမေးကိုဝင်းရံရလို့မခေါ်တော့ညော်လင်းတဲ့ဝင်းရံခဲ့ကြတာမဟုတ်ဘူးလေအားလုံးကိုရပါပြင်မဲမသိရဲနဲ့အားလုံးကဟုတ်တဲ့စိတ်သေးသေးသွားပြတယ်လို့ပြန်ရခဲ့တာဖြစ်တဲ့အတွက်အားလုံးတိုင်းပြည်ကောင်းရင်ပြင်းနေတယ်လေ
အမှုပညာရှင်တွေအနေနဲ့ကျန်းတစ္ဆာချိန်ဆပွဲအခမ်းအနားအပြင်တမနာအိမ်တော်မှာကျင်းပမဲ့ဂုံပြုညစာစားပွဲမှာလည်းပါဝင်တည်ဆူဖြော်ပြကြမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့အဆိုတော်တန်တာဝင်းပြောပြတာက
ပါဝင်တည်ဆူကအတိုင်းထက်လွန်ပါတော့အရင်ခုံနေတယ်အရင်လည်းပုံရတယ်ကိုပြင်းနေတည်ဆူဆိုရပါတော့ကိုရီဒီအဆိုရကျောင်းလေးဒီမှာလည်းတော့ကျင်းပါကိုယ်ကလည်းတက်တယ်ပေါ့နော်။ရန်နယ်ဝန်တာရေပေါ့
။တီထောင်စုလွှတ်တော်မှာတော့ပထမဦးဆုံးအစီအစဉ်အရမနက်ပိုင်းမှာရွေးကောက်တင်မြှောက်ခံရတဲ့သမရဦးထင်ကျော်ဒုတိယသမရရီဖြစ်တဲ့ဦးမြင့်စွေနဲ့ဦးဟင်နရီဘန်တီယူတို့ကတီထောင်စုလွှတ်တော်နာယကရှေးမောက်မှာဂရုတစ္ဆာပြုကြမှာဖြစ်ပါတယ်။အဲ့ဒီနောက်တီထောင်စုဝန်ကြီး14ဦးအပါအဝင်ဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအားလုံးဂရုတစ္ဆာပြုကြမှာဖြစ်ပါတယ်။တတိယအစီအစဉ်ဖြစ်သမရဦးထင်ကျော်မေကွန်းပြောကြားမှာဖြစ်ပါတယ်။အဲ့ဒီနောက်နေ့လယ်ပိုင်းမှာတော့အရင်သမရဦးသိန်းစိန်စောင့်ကြိုနေမဲ့နိုင်ငံတော်သမရအိမ်တော်မှာအာဏာလွှဲပြောင်းတဲ့အခမ်းအနားကျင်းပမှာဖြစ်ပါတယ်။ညနေပိုင်းမှာတော့သမရဦးထင်ကျော်တက်ခင်းအက်ခမ်းမဲ့ဂုံပြုညစာစားပွဲကိုသမရအိမ်တော်မှာပဲဆက်လက်ကျင်းပမှာပါ။အဲ့ဒီတော့စုစုပေါင်း300လောက်ဖိတ်ကြားထားတယ်လို့ NLD ပါတီတာဝန်ရှိသူတွေကပြောပါတယ်။သမရဦးထင်ကျော်အစိုးရအဖွဲ့ဟာဧပြီလ1ရက်နေ့မှာတော့တာဝန်တွေကိုစတင်ထမ်းဆောင်မှာဖြစ်ပါရဲ့ရှင်